အင်္ဂလန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ Rotherham မြို့မှာနိုင်ငံတွင်းခုလုံဝင်းလျှောက်ထားသူတွေရှိတဲ့ဟိုတယ်တစ်ခုကိုဆန္ဒပြသူတချို့ဝင်ရောက်ဖို့ကြိုးစားနေတဲ့အဲဒီမှာတားဆီးတဲ့ရဲတွေနဲ့ရုံးဆန်ခတ်မှုတွေဖြစ်ခဲ့ပါတယ်။ British ဝန်ကြီးကီယာစတာမာကဒီလောက်ရက်ကိုပြင်းထန်ရှုံချလိုက်ပြီးတော့လက်ရဆုံးလူဆိုးလူမိုက်တွေဆူပြီးတော့တုံးတော့ဝေးပတ်ပါတယ်။အကသင်္ကန်းကြောင်တစ်ခုမှာဓာတ်ထုတ်ချမ်းဖတ်မှုကြောင့်မိန်းကလေးငယ်3ဦးသေဆုံးခဲ့ရတဲ့ဖြစ်ရဖြစ်ပြီးအင်္ဂလန်တစ်ဖက်မြို့တော်များများမှာအထိရုံးတွေကြုံနေရပါတယ်။ဗြိတိန်ဝန်ကြီးချုပ်ထုတ်ပြန်ချက်ထဲမှာတော့အာဏာပိုင်အနေနဲ့လူရန်ကားတွေကိုဘလို့နည်းနဲ့ဖြစ်ဖြစ်ရေးဦးကင်ကြွယ်သွားမယ်ဆိုပြီးတော့ကြုံဝါထားပါတယ်။ရိုတဟန်မြို့က Holiday Inn Express Hotel တဲ့ကိုဆလာပြသူတချို့အကြမ်းဖက်ဝင်ရောက်ဖို့ကြိုးစားတာကိုရဲတပ်ဖွဲ့ကဟန့်တားနေတဲ့ဒီရုပ်တံသတင်းတွေမှာတွေ့ရပါတယ်။ Hotel Brand ကချိုးဖြတ်ခံပြီးတဲ့နောက်မိခိုးတချို့ကိုမြင်ရပါတယ်။အထူးကြုံကြောင့်ရဲရရှိတူးထက်မင်းရဲ့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အင်္ဂလန်နိုင်ငံတစ်ဖက်မှာတော့အလားတူနောက်ထပ်ဆန္ဒပြမှုတွေဖြစ်လာအောင်မယ်ဆိုပြီးတော့မှန်းဆနေရပါတယ်။ဒီနေ့တော့ကတော့အင်္ဂလန်နိုင်ငံတဝမ်းမှာဒီလက်ရဇွန်တက်ကြွလှုပ်ရှားသူတွေနဲ့လူမျိုးရေးခွဲခြားမှုစတင်ရေးဆန္ဒပြသူတွေကြားထိတ်တိုက်တွေ့မှုတချို့ဖြစ်ခဲ့ပါတယ်။လူတရာနီးပါးလောက်ဖမ်းဆီးခံခဲ့ရပြီးရဲတပ်ဖွဲ့ကမှတ်တမ်းတွေကင်မရာတွေကတဆင့်နောက်ထပ်ဖမ်းဆီးမှုတွေလုပ်လာပွဲလည်းရှိနေပါတယ်ခင်ဗျာ။